မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစွဲဆိုထားတဲ့အမှုသုံးမှုကိုမနက်ဖြန်မှာအပိသက်အမိန့်ချဖို့ရှိနေပါတယ်လို့ရှင်နေတွေကပြောပါတယ်။ဒီနောက်ဆုံးအမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းမတ်မြတ်သတင်းအောင်ပြောပြပေးပါရှင်။
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြန်းအောင်လှုံ့ဆော်လှုပ်ဆောင်မှုလို့ခေါ်တဲ့ရာဇသက်ကြီးပုံမှန်905ခွေအမှုနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုနှမှုဖြစ်တဲ့ပုံမှန်25ပုံမှန်30ကကြီးအမှုစတဲ့အမှုနှမှုကိုမနေ့ဖြန်မှာအပိသက်မိန့်ချမှတ်ဖို့ရှိတယ်လို့ဒေါက်တာဇော်မြင့်မောင်ရှိနေက VOA ကိုပြောပါတယ
်။ဒီ905ခနဲ့ဒီတော့ဝါးပြီးနဲ့ဆွဲထားတဲ့ဟာကမနေ့ဖြန်မိန့်ချမှာ
February 10ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ NLD ပါတီကနေပြီးတော့ထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုင်းတာဝန်ရှိသူတွေအနေနဲ့ဒေါက်တာဇော်မြင့်မောင်ကိုပုံမှန်905ခနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။2021ဇန်နဝါရီလကကျုံမြူယူပြီးမှပြုလုပ်ခဲ့တဲ့ COVID-19 ကာကွယ်ရေးဆိုင်ရာတဦးနဲ့တဦးအသိပေးသတိပေးမိသားစုစီမံချက် version 3ဖွင့်ပွဲကိစ္စမှာလဲတဘာဝဘေးဥပဒေပုံမှန်25နှစ်ရောပုံမှန်30နှစ်ပါညှိစုနေဆိုပြီးတော့တရားစွဲဆိုထားတာပါဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ကာလအတွင်းမှာစေကူတာစီရင်နဲ့ပါတီရုံးမြင်နေရကိစ္စဆောင်ရွက်မှုတွေမှာအာဂရီလိုက်စားမှုရှိခဲ့တယ်ဆိုပြီးအာဂရီလိုက်စားမှုနဲ့ရွေးကောက်ပွဲကာလမလျော့ဩဇာတုံးပြီးတော့မဲအလွဲတုံးစားမှုလုပ်တယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့လည်းရင်ဆိုင်နေရပါတယ်။လက်ရှိအမှုကြားနာစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့ရှေ့နေကအခုလိုပြောပါတယ်
ကျန်တဲ့ဒီအဂရိမှုတွေကတော့ဒီလိုတရားလူရတ္တိကြီးဖြစ်တော့ပေါ့ဆိုတော့ကိုဆရာကိုထပ်ဆွဲတဲ့ဒီရေကောက်ပွဲမှုတွေကအခုတရားလူစိုက်ကိုဆက်ပြီးသွားပြီနော်။နင်းကတရားလူစဆက်တာဆိုတော့ဟုတ်ကဲ့ဆိုရေကောက်ပွဲမှုကိုရေကောက်ပွဲဥရီနဲ့မဆွဲဘဲနဲ့ကျွန်တော်ဇာတ်ကြီးနဲ့ဆွဲတာ
။ကင်ဆာဝေဒနာခံစားနေရသူဒေါက်တာဇော်မြင့်မောင်ဟာဖန်စီထိန်ထိန်ခံရပြီးတဲ့နောက်ပိုင်းမှာကိုဗစ်ရောဂါကိုပြင်းပြင်းထန်ထန်ခံစားခဲ့ရသူလည်းဖြစ်ပါတယ်။ကျန်းမာရေးအခြေအနေအရအမခံရဖို့အကျဉ်းချင်းလျှောက်ထားခဲ့ပေမဲ့ပယ်ချခံခဲ့ရပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဆွဲဆိုချက်တွေကိုတစ်ခုပြီးတစ်ခုရင်ဆိုင်နေရပါတယ်
။ပေါ်ပေါက်ချက်ရတော့ဒီဆရာတို့ကကင်းလွတ်ခွင့်နေရှိတယ်လေ။သူရဖွဲ့တော်ဝဲထမ်းဆောင်တဲ့ကာလရဲ့ကင်းလွတ်ခွင့်နေရတော့ရှိမိတာဆိုတော့ခါကြတော့ဒါဒီမဲ့တရားရုံးကချမှတ်တဲ့အမိန့်ကိုကျမတို့ကနားထောင်ရမှာပေါ့။ဒီကျမတို့တဘာဝပြီးမှာကကျမတို့ဒီကာသင်းကုဖွဲ့ဝင်တွေကိုတရားစွဲလို့မရဘူးဆိုတာပုံမှန်35မှာပြန်ဆန်းထားပြီးသားလေ
သူပေါ်ဆွဲဆိုထားတဲ့ပုံမှန်တွေကိုသူမကျူးလွန်ခဲ့တာမို့အပြစ်မရှိတဲ့အကြောင်းဒေါက်တာဇော်မြင့်မောင်ကတရားခွင်မှာထွက်ဆိုထားပါတယ်မနေ့ဖြန်အမိန့်ချမယ်ရာဇသက်ကြီးဥပဒေပုံမှန်905ခဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်2နှစ်အထိချမှတ်နိုင်ပြီးတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုပုံမှန်25ဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်2နှစ်နဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုပုံမှန်30ကကြီးဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်3နှစ်အထိချမှတ်ခံရနိုင်ပါတယ်မနေ့ဖြန်အမိန့်ချမယ်အမှု3မှုဟာဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုစဲမှုတွေကနေပထမဆုံးစီရင်ချက်ချမှတ်မှုတွေဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာ NLD အစိုးရလက်ထက်ကဝန်ကြီးချုပ်တွေအတော်များများကိုဖမ်းဆီးထိန်သိမ်းပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြန်းအောင်လှုံ့ဆော်လှုပ်ဆောင်မှုဥပဒေ905ခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်တွေတက်ပြီးတော့တရားစွဲဆိုမှုတွေလုပ်ခဲ့ပါတယ်ဒီထဲမှာမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်ရာဇသက်ကြီးဥပဒေပုံမှန်905ခတဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်တွေနဲ့ထောင်နှံတွေအသီးသီးချမှတ်ထားပါတယ်ရှင်